အရင်အစိုးရဖွဲ့ချမှတ်ခဲ့တဲ့လုံးဝတစ်ဖက်သက်ကျနေတဲ့ကျူးဘာဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းပစ်မယ်လို့ပြောကြရင်အရင်သမ္မတဘရက်အိုဘားမားရဲ့တမိုင်းဝင်ဆက်ဆံရေးပြန်ပြီးစခဲ့တဲ့အထက်ကတချို့အပိုင်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစတင်ပြီးတော့ဖျက်သိမ်းနေပြီဖြစ်ပါတယ်။အဲဒီထက်မှထီးသွားမှုဆိုင်ရာတင်းကျပ်တဲ့ကန့်သက်ချက်တွေချထားတာနဲ့ကျူးဘာစစ်တပ်နဲ့ထောက်လိုင်းအဖွဲ့တွေနဲ့ဆက်နွယ်မှုရှိနေသူတွေနဲ့ငွေကြေးဆိုင်ရာဆက်သွယ်မှုတွေကိုတားမြစ်ထားပြီးပါဝင်ပါတယ်။ကျူးဘာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာထက်ဝက်ကျော်ဟာကျူးဘာစစ်တပ်ပိုင်ကုမ္ပဏီကြီးဖြစ်တဲ့ GAESA ကထိန်းချုပ်နေမယ်လို့ခန့်မှန်းကြတာပါ။သမ္မတဟာမိုင်အမီကကျူးဘာအမေရိကန်အများစုနေထိုင်ရာ Little Havana ရပ်ကွက်မှာမင်ငွန်းပြောကြားခဲ့ပြီးသူ့ဘေးမှာတော့ဒုသမ္မတ Mike Pence နဲ့ Florida အထက်လွှတ်တော်မှ Marco Rubio အပြင်ကျူးဘာနယ်ပွားတခြားနိုင်ငံရေးခေါင်းဆောင်တွေပါရှိနေတာဖြစ်ပါတယ်။သမ္မတကသူဟာပြီးခဲ့တဲ့နိုဗ ెంబ ရွေးကောက်ပွဲမှာသူနိုင်ရအောင်မဲပေးခဲ့ကြတဲ့ကျူးဘာနယ်ပွားအမေရိကန်တွေကိုသူမဲဆွယ်ပွဲတွေကဂရိပေးထားခဲ့တဲ့အတိုင်းလှုပ်ဆောင်တာပါလို့ပြောပါတယ်။အမေရိကန်နိုင်ငံကကျူးဘာပြည်သူတွေကိုဖိနှိပ်တဲ့သူတွေကိုအလိုမရှိကြောင်းနဲ့ဒါရီမကြခင်ကာလမှာပဲအဆုံးတတ်တော့မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ခီးသွာလာခွင့်ပိတ်ပင်ဖို့အတွက်အားဖြည့်လှုပ်ဆောင်မှာဖြစ်တယ်လို့ကုန်သွယ်ဆိုင်ရာတားမြစ်မှုတွေလည်းချမှတ်မှာဖြစ်ကြောင်းနဲ့ကျူးဘာပြည်သူတွေရင်းနှီးနှုတ်နှံမှုသူတို့စီကိုတရက်ရအောင်ထိုင်ထိုင်မှမှလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့အိုဘားမားလက်ထက်ကပြောင်းလဲခဲ့တဲ့အများပြားကိုတော့ဒီတိုင်းနဲ့ဆက်ပြီးထားရှိမှာဖြစ်ကြောင်းသမ္မတအင်ဗျူအရာရှိတွေကပြောကြားခဲ့ပါတယ်။